မြန်မာပြည်ရဲ့လက်ရှိအကျပ်တဲကိုတက်ဆန်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲကနေဖြည့်ရှင်းသွားမှာဖြစ်တယ်လို့NCA အပြည့်အစားချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကပြောပါတယ်။NCA လက်မှတ်ထိုးတိုင်းဒေသအဖွဲ့တွေကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဆောင်ရွက်ဖို့ကိုတနင်္လာနေ့ကိုင်အဖွဲ့တွေကပြောပါတယ်။NCA လက်မှတ်ထိုးတိုင်းဒေသအဖွဲ့တွေက တိုင်းသာလက်နက်ကင်အဖွဲ့ရဲ့သတုထအကျဉ်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ24ရက်နေ့ကနေဧပြီလ3ရက်နေ့ထိကျင်းပခဲ့တာပါဒီညီလာခံပြီးဧပြီလ4ရက်နေ့မှာအွန်လိုင်းကနေသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်
NCA လက်မှတ်ထိုးအဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PBS ကချမှတ်ထားတဲ့နိုင်ငံရေးညီမှန်းချက်တွေကိုလမ်းပြမြေပုံအဖြစ်အဆိုပြုချမှတ်ခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်ဒီအဆိုပြုချက်မှာဒီစေဝါနဲ့ပြည်ပြမယ်နိုင်ငံတကာပေါ်ရှိကျွန်တော်ပြပြမယ်အားလုံးလက်ခံလိုက်တဲ့အားလုံးပါဝင်တဲ့နိုင်
to us. I love your mother, and further the world is a bit of you, the Lord, if on that will go. Who did you the mother of Sister Chama, on the poor girl, this is Hama Shiva, hello.
အစိုးပြုထားတဲ့နိုင်ငံရေးလမ်းပြမြေပုံရှစ်ချက်ကိုတွေးတင်တွေးထိုက်တဲ့သူတွေနဲ့ဆွေးနွေးပြီးမှအသေးစိတ်ထုတ်ပြန်မယ်လို့လည်းပြောပါတယ်သူတို့ပြောတဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့ NCA မှာပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေအပါအဝင် SAC ခေါ်စစ်ကောင်စီနဲ့ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရစတဲ့အဖွဲ့အစည်းတွေပါဝင်မှာဖြစ်ကြောင်းလည်းပြောပါတယ်မတ်လကကျင်းပခဲ့တဲ့တက်မတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေဖြစ်ကြီးညာထားတဲ့ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့ပြောဆိုထားပါတယ်ဒီအခြေအနေမှာအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းတွေအပေါ်မှာတော့နောက်ထပ်ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကအခုလိုတုံ့ပြန်ပါတယ်
အခုပေါ့ထိုက်ခိုက်တွေးနေကြတဲ့အဖွဲ့အစည်းကြီးနဲ့ပို့ပေါ့နော် SAC နဲ့ NUG ဖြစ်ပါမလားဆိုအရှင်တို့လိုနည်းမယ်လို့ကျွန်မအနေနဲ့ခင်ပါလေ။ဒါပေမဲ့နောင်တော့တရှင်ရှင်မှာမဖြစ်လာနိုင်ဘူးဆိုတာကျွန်တော်မပြောနိုင်ဘူး။ကျွန်မတို့ကတွန်းရပါမယ်။တိတ်ဖောက်တော့အလုံးပါဝင်ပြီးတော့မှကျွန်မတို့တွန်းရမယ်။ကျွန်မတို့ဝန်နဲ့အားနဲ့မပြတာတွေကိုဆိုလို့ချင်းနိုင်ငံတကာပါဝင်ပြီးတော့မှကျွန်တော်တို့တွန်းရမှာဖြစ်ပါတော့
။ဖက်ဒရယ်ဆိုတဲ့စကားရက်ကိုမြန်မာစစ်တပ်ဘက်ကလက်မခံတာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုအားလုံးကလက်ခံလာနေပြီဆိုတာကိုသူကဥပမာပေးပြီးပြောပါတယ်။တစ်ဖက်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတွဲဆောင်ဆွေးနွေးရေးကိုလက်ခံထားတာမရှိပါဘူး။နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတော့ NUG ပါဝင်နိုင်ရေးအတွက်ဆိုရင်တောင်းဆိုချက်၃ချက်ရှိနိုင်ကြောင်းနဲ့ဒါကိုစစ်ကောင်စီကမလိုက်ရောရင်ဆွေးနွေးပွဲဖြစ်လာနိုင်မှာမဟုတ်ကြောင်းသုံးသပ်ထားပါတယ်
။လက်ခံမဲ့အလားအလာကတော့အချက်ကတစ်ဖက်နှစ်ကုန်မှုတွေရပ်ဆိုင်ချက်ဖို့အလုံးပါဝင်မှုဆိုတဲ့အဲမှာNUG ရုပ်တော်ကဇာတိပေါင်းပြီးတော့အတန်းဖက်အဖွဲ့အစည်းဖြစ်မှတ်မှတ်ထားတာယူသိမ့်မှုနောက်တည်းကတော့ဒေါ်ဆန်းစုကြည်အပါဝင်အဆုံးဖြတ်ပေးနိုင်တဲ့ရွေးချယ်ခြင်းမျိုးခံထားတဲ့ကိုယ်စားလှယ်တွေဖန်တီးထားမှုကနေပြီးတော့လွတ်ပြီးလို့ဆိုရင်အချက်သုံးချက်တောင်းဆိုပါလိမ့်မယ်။အဲဒီတောင်းဆိုချက်ပေါ်မှာစဉ်းစားပေးနိုင်မှသာဖြင့်ခုနကပြောတဲ့အချင်းကြီးရောက်ရှိပါ။ဒါပေမဲ့လက်တွေ့အခြေအနေကတော့အာဆီယံကဒီသဘောဆောင်တဲ့တောင်းဆိုမှုတွေကို၅ချက်ကိုလုပ်ခဲ့တာတစ်နှစ်ရှိပါတော့ကျွန်တော်ပေါ်ခဲ့ပါဘူး။အဲ့ဒီအမြင်သားကဖြစ်နိုင်ကြအကြောင်းမရှိဘူးလို့ပဲကျွန်တော်တို့သုံးသပ်ပါတယ်ရှင
်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံအတွင်းမှာလမ်းပြမြေပုံရှစ်ချက်ကိုအကောင့်ထဲဖော်နိုင်ရေးအတွက်ငင်းညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကိုပြန်လည်ဖွဲ့စည်းခဲ့တယ်လို့ဥဆောင်မှုကော်မတီခေါင်းဆောင်မှုအသစ်တွေနဲ့ဖွဲ့စည်းခဲ့ပါတယ်။လက်ရှိကျင်းပပြီးစီးခဲ့တဲ့ထိပ်သီးညီလာခံမှာကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့ကလည်းကိုယ်စားလှယ်ပါဝင်တက်ရောက်ခဲ့တာမရှိသလို PPSD ကိုပြန်လည်ဖွဲ့စည်းရမှာလဲရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလက်တလောကိုယ်စားလှယ်အမည်ပေးပို့တာမရှိခဲ့ပါဘူးခင်ဗျာ